ါရှင်ခင်ဗျာပြီးခဲ့တဲ့လပိုင်းတွေအတွင်းမှာမြန်မာနိုင်ငံကတယ်လီဖုန်းတွေအီးမေးလ်ပေးစာတွေစာတွေကနေတစင်ရောက်ရှိလာတဲ့စာတွေထဲမှာကျွန်တော်တို့ကြားသိနေကြရတာကတော့ကုန်စည်နှုန်းတွေတစ်နှစ်တည်းတစ်နှစ်အစမတန်ထိုးတက်နေပြီးတော့တစ်ဖက်မှာလည်းပဲအစိုးရဌာနတွေအသီးသီးကနေပြီးတော့အခွန်အကောက်တွေပိုးပို့ပြီးတော့ကောက်ခံနေတဲ့အတွက်ကြောင့်ပြည်သူတွေအနေနဲ့မလူသာမလွတ်သာဖြစ်နေကြရတယ်ဆိုတဲ့သတင်းတွေပဲဖြစ်ပါတယ်။အဲဒီလိုအခွန်တွေကောက်ခံတဲ့နေရာမှာစီပင်သားရလိုအဖွဲ့အစည်းမျိုးကနေပြီးတော့အိမ်ကွန်မြေကွန်ဈေးကြီးတွေမှာရှိကြတဲ့ဆိုင်ငန်းတွေပေါ်မှာကောက်ခံတဲ့အခွန်နှုန်းသားတွေအနှေးရင်တို့အငှားရင်တို့စတဲ့တည်ယူပို့ဆောင်ရေးကဏ္ဍမှာကောက်ခံတဲ့အခွန်နှုန်းသားတွေကပြည်သူလူထုကိုအများဆုံးထိခိုက်နေနိုင်စေတဲ့ဒုက္ခတွေပဲဖြစ်ပါတယ်။အဲတော့ဒီလောက်တောင်မှအခွန်ကောက်တွေတိုးနေတာဟာတိုင်းပြည်အတွက်ဘယ်လိုအကျိုးဆက်တွေဖြစ်ပေါ်လာနိုင်မလဲ။ပြည်သူတွေအနေနဲ့ဘလောက်ကြာကြာခါးစီးခံနိုင်မလဲ။ဆိုတဲ့အကြောင်းအရာတွေကိုကျွန်တော်တို့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲတော့ခဏိမြန်မာနိုင်ငံရဲ့နောက်ဆုံးကုန်စည်နှုန်းကြီးမြင့်မှုအခြေအနေတွေနဲ့ပတ်သက်ပြီးဘယ်လိုရှုမြင်မိလဲဆိုတာဥစိန်ထေးအနေနဲ့ပထမသုံးသပ်ပြပါလားခင်ဗျ။ဟု
တ်ကဲ့ဒီမြန်မာနိုင်ငံမှာကုန်စည်နှုန်းကြီးမြင့်မှုပြဿနာအခုမှမဟုတ်ပါဘူးဖြစ်ခဲ့တာတော့ကြာပါပြီ။မဆလာခေတ်နောက်ပိုင်း1980ဝန်းကျင်ကစခဲ့တဲ့ဒီကုန်စည်နှုန်းကြီးမြင့်မှုကအခုကတော့လွန်မတန်အဆမတန်ဖြစ်နေပြီ။ဘာကြောင့်ဖြစ်ရသလဲဆိုလို့ရှိရင်ကျွန်တော်တို့လာရှိချင်းလေးလေးပြောလို့ချင်းတော့တိုင်းပြည်ကိုအုပ်ချုပ်နေတဲ့အစိုးရများညံ့ဖျင်းလို့ပေါ့ညံ့ဖျင်းနေဆိုတဲ့နေရာမှာတိုင်းပြည်ရဲ့စီးပွားရေးကိုအကောင့်ထဲဖော်တဲ့နေရာမှာမကြွားမကျင်တဲ့ဟလာသူတို့ထင်အောင်လုပ်တဲ့အချက်ကဒါအခြေခံအကြောင်းတရားဖြစ်ပါတယ်ဒါကလည်းအခုမှမဟုတ်ဘူးနှစ်ပေါင်း40လောက်ဖြစ်လာခဲ့ပါပြီနော်ဒီပြဿနာဖြစ်တာပါဒါကိုကျွန်တော်တို့ဘောကပေးတာရှိတော့ကပြောမယ်ဆိုရင်တော့လက်ရှိဗမာပြည်မှာဖြစ်နေတဲ့အခြေအနေကအထွေထွေကုန်စည်နှုန်းကအဆမတန်မြင့်တက်နေတယ်ကျန်ဝီတံပိုးကအလွန်မင်းချဆင်းနေတယ်။ဘာကြောင့်ဒီလိုဖြစ်ရသလဲဆိုလို့ရှိရင်လက်ရှိကျင့်သုံးနေတဲ့စီးပွားရေးမူဝါဒတွေ၊ကုန်သွယ်ရေးမူဝါဒတွေနဲ့နိုင်ငံများရင်းနှီးမြှုပ်နှံမှုတွေချဆင်းလာတဲ့အခါမှာတိုင်းပြည်ရဲ့ကုန်ထုတ်လုပ်မှုက production ကအလွန်မတန်ချဆင်းနေပြီးတော့မှဟလာ inflation ကဖြစ်နေတာဖြစ်နေ inflation က hyper inflation နော်အလွန်မတန်ကိုမြင့်မားတဲ့ inflation ဖြစ်နေတာပါ။ဒီလိုဖြစ်ရတဲ့အကြောင်းရင်းတွေကိုကျွန်တော်တို့ကပြန်လဲပြီးတော့တိတိကျကျပြန်ပြောမယ်ဆိုလို့ရှိရင်နှစ်ချက်တွေ့ရပါတယ်အဓိကအကြောင်းရင်းနှစ်ချက်ပေါ့ပြည်တွင်းအတရင်ထုတ်လုပ်မှုလွန်ကျဆင်းနေတာရဲ့နောက်တစ်ချက်ကအဆက်မပြတ်ကျဆင်းနေတဲ့ဗန်နာရေးလူငွေပြမှုဘတ်ဂျက်ပေါ့ပြောချင်တာကတိုင်းပြည်ရဲ့အသုံးစည်းတွေဟာအလွန်မတန်မြင့်မားပြီးတော့မှဝင်ငွေဟာတိုင်းပြည်ရဲ့ရငွေပေါ့လေရငွေဟာနေပါတဲ့ခါမှာတိုင်းပြည်ရဲ့ဘတ်ဂျက်ဟာတိတ်ကူကြီးမားနေတယ်ဒီပြဿနာကတစ်နှစ်မကောက်အဆက်မပြတ်နှစ်ဆက်ဖြစ်လာတဲ့ခါမှာတိုင်းပြည်ဝင်ငွေရေဘလောက်တောင်ချိုးစားရှိတယ်လဲဆိုရင်900ခိုင်နှုန်းဝန်းကျင်လောက်ပြီးမြင့်နေတယ်ဒါကအခြေခံအကြောင်းတရားရင်ဖြစ်ပါတယ်။ဒါကြောင့်ဒီလိုဖြစ်တယ်လဲဆိုလို့ရှိရင်တိုင်းပြည်ကိုအုပ်ချုပ်တဲ့အထူးဖြင့်မဆလာခက်ကဦးနေဝင်းရဲ့ idea ပေါ့ဗျာ။ကျွန်တော်ငယ်ငယ်ကကျွန်တော်တို့တုံးခဲ့တဲ့ပိုက်ဆံတွေဆိုမှတ်မိတယ်ခင်ဗျာ။နော်မောင်ကောင်းတို့စံနေလို့ဆိုတဲ့ပိုက်ဆံတွေအားလုံးမှတ်မိပါဒီပိုက်ဆံတွေဟာကျွန်တော်တိုင်းပြည်တွင်းမှာရှိနေတဲ့တိုင်းပြည်ကုန်ထုတ်လုပ်မှုကိုချိန်ဆက်ပြီးတော့မှနိုင်ငံတကာဟလာဗန္နာရေးအတိုင်းဝဲမှာကျွန်တော်တို့ကဝန်ဆောင်အောင်ရွှေနဲ့စံချိန်ထားပြီးမှထားခဲ့တဲ့ပိုက်ဆံတွေကိုဖျက်သိမ်းပြီးတော့သူကဝါစီစီမံကိန်းကြီးကိုသူထောင်ခဲ့တယ်။အဲ့ဒီမှာသူ့ရဲ့အယူဆဘာလဲဆိုရင်ပိုက်ဆံမဲကွာရိုက်ထုတ်လို့ရှိရင်စက်ကူပဲရတာပေါ့ဆိုတဲ့ဒီကဆမှားခဲ့တာခင်ဗျာ။ဒါကျွန်တော်ဘာကြောင့်ပြောတယ်ဆိုရင်ပိုက်ဆံဆိုတာငွေကြေးဆိုတာကကုန်စည်နဲ့တစ်သက်တည်းဖြစ်အောင်မလို့သူကဘာလဲဆိုတော့ငွေရဲ့ဟိုအင်္ဂလိပ်လိုဟို median stock exchange ပေါ့နော်။ဒါမှလို့ပြောမယ်ဆိုရင်တော့ဖလဲတဲ့ငွေကြေးခင်ဗျာ။အဲ့ဒီအတွေ့အခေါ်ကိုမှားခဲ့တာအခုမဆလာခေတ်ကနေဒီမှာချက်ခံလာကြတယ်နာဝတာခေနာဖခေကြပို့ဆိုတော့ဘာကြောင့်ဒီစကားကိုကျွန်တော်ပြောသလဲဆိုလို့ရှိရင်ကိင္ကနန်းလေးမှာလည်းပေါ်တယ်ကျွန်တော်တို့ဟလာဒီနာဝတာခေရောက်တဲ့အခါမှာဘိုးချုပ်ဆုံးမောင်ပြောဦးတယ်တိုင်းပြည်အတွက်အသုံးစည်းတကူတုံးတဲ့နေရာမှာတဲ့စစ်တပ်အသုံးစည်းကြီးကိုလေးစားလောက်တိုးတုံးရမယ်တဲ့အဲ့ဒီတုံးခဲ့တဲ့ပြဿနာကြီးတဲ့သူပြောလို့လုံးလိုက်လုတ်ခဲ့တယ်အဲ့တော့88ကနေပြီးတိုးလာတဲ့ပိုက်ဆံအခုမှတိတ်ကူမြင်မလာတဲ့အခါမှာဒီအကျိုးဆက်နှစ်ခုဒီဗမာပြည်ရဲ့ထွေထွေကုန်သင်းနှုန်းမြင့်တက်မှုကိုဖြစ်စေတဲ့အကြောင်းရင်းဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တို့ဒီသတင်းတွေထဲမှာဒီစာနယ်ဇင်းတွေထဲမှာလည်းကျွန်တော်တို့တွေ့နေတာပဲပညာရှင်တွေကလည်းပဲသတိပေးခဲ့တာတွေရှိပါတယ်ဒီတိုင်းပြည်ထဲမှာလှည့်ပတ်သုံးဆွဲနေတဲ့ငွေကြေးပမာဏဟာဒီတိုင်းပြည်ရဲ့ဟိုအတင်ကုန်ထုတ်လုပ်မှုနဲ့ဟလာသူ့အနေနဲ့သူအချိုးညီညီရှိရမယ်เนาะတိုင်းပြည်မှာလှည့်ပတ်နေတဲ့ငွေတွေဟာမတရားများလာလို့ရှိရင်ဒီငွေကြေးဖောင်းပွမှုဖြစ်လာမယ်ဆိုတာသတိပေးချက်တွေကျွန်တော်တို့အမျိုးမျိုးတွေ့ခဲ့ပါတယ်ဒီပြီးခဲ့တဲ့ဒီနာဖဆေးအစိုးရခင်မှာဆိုလို့ရှိရင်လည်းဝန်ထမ်းတွေကိုဟာကျေနပ်မှုရှိအောင်ဆိုပြီးတော့လစာတွေတိုးတယ်ဆိုပြီးတော့ငွေဆက်ကူတွေထပ်ရိုက်ထပ်တိုးနေဒီလိုနဲ့ပဲလှုပ်လာတာတိုင်းပြည်ထဲမှာလှက်ပတ်နေငွေပမာဏဟာအင်မတန်ကိုပဲဟာကြီးထွားလာခဲ့တာပေါ့လေဒါတော့ ဒီငွေကြေးဖောင်းပွားမှုကြောင့်ကုန်စည်နှုန်းကတက်ရတယ်။ဒါတော့ကုန်စည်နှုန်းတက်လာလို့ဒီလိုလူတွေပိုးပို့ပြီးတော့ဒုက္ခရောက်ရတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးမူဝါဒတွေလောက်ကင်နေတာဒီမှာအစိုးရဘက်ကလစ်လီရှုပြီးတော့ထားသလားကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေမှာကြတော့ကောဒီလိုအခြေအနေနဲ့မကြုံတွေ့ရဘူးလားဒါကြတော့ဒီဥစ္စာဥပဒေနဲ့နည်းနည်းလောက်ရှင်းပြပါအောင်လားခင်ဗျကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေနဲ့ဒီမြန်မာအိန္ဒိယချင်းပေါ့လေပတ်ဝန်းကျင်နိုင်ငံတွေမှာဘယ်လိုတွေများဒီတူညီတဲ့အချက်ရှိသလဲသူတို့ရှိမှဘယ်လိုတွေဖြည့်ရှင်းနေကြသလဲ
ဟုတ်ဟုတ်ကဲ့ခင်ဗျကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေမှာလည်းဒီငွေကြေးဖောင်းပွားမှုပြဿနာစုံတရာရှိပါတယ်ဒါပေမဲ့လည်းကျွန်တော်တို့ဒီအရှေ့တောင်အာရှနိုင်ငံစီးပွားရေးတော်တော်များများရဲ့ငွေကြေးဖောင်းပွားမှုနှုန်းဟာမြန်မာနိုင်ငံနဲ့ရှင်မယ်ဆိုရင်မပြောပါလောက်တဲ့နှုန်းအဆင့်မှာပဲရှိပါတယ်ဥပမာအဖြစ်အိန္ဒိယချင်းနိုင်ငံထဲမှာတော်တော်ကိုစီးပွားရေးအရရုန်းကန်နေရတဲ့နိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားလိုနိုင်ငံမျိုးမှာတော့မှဒီငွေကြေးဖောင်းပွားမှုနှုန်းဟာ900ခန့်နှုန်းအောက်မှာပဲရှိပါတယ်ဒီဘဝရေးရမတန်တိုးတက်နေတဲ့ဒီဗီယက်နမ်လိုနိုင်ငံမျိုးမှာဆိုရင်တော့ငွေကြေးဖောင်းပွားမှုက900ခန့်နှုန်းလောက်ပဲရှိပါတယ်။အဓိကကတော့ကျွန်တော်တို့ဒီနိုင်ငံတွေရဲ့စီးပွားရေးစီမံခန့်ခွဲမှုတွေကိုကြည့်မယ်ဆိုရင်ဒီအစိုးရဟာခုနဆရာဦးစိန်သိတင်ပြသွားသလိုပဲကွန်ထရိုးလုပ်မှုအပိုင်းကိုအတော်ကိုဦးစားပေးပြီးဆောင်ရွက်ခဲ့ပါတယ်။အဲ့တော့ဒီတိုင်းပြည်တွေရဲ့စီးပွားရေးတိုးတက်မှုတွေကိုကြည့်မယ်ဆိုရင်တို့တိုင်းပြည်တွေစီးပွားရေးတိုးတက်တဲ့ဆိုတာဟာကုန်ပစ္စည်းထုတ်လုပ်မှုအပေါ်မှာအခြေခံပြီးတိုးတက်တာဖြစ်ပါတယ်။အဲကျွန်တော်တို့နိုင်ငံမှာကတော့ဒီဖြစ်ပြနေတဲ့အခြေအနေကိုကြည့်မယ်ဆိုရင်တက္ကနာဖြစ်နေတဲ့နေရာလေးတွေရှိပါတယ်။ဥပမာအဖြစ်ဒီစီးပွားရေးကနိုင်ငံအစိုးရကပြောနေတာကဒီ7300ခန့်နှုန်းထိတိုးတက်တယ်၊1000ခန့်နှုန်းထိတိုးတက်တယ်။ဒါပေမဲ့လည်းလူထုကဆင်းရဲနေတယ်ဆိုတဲ့ဟာအဲ့ဒါကဘာကြောင့်ဖြစ်ရလဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာတိုးတက်တဲ့နောက်တိုးတက်ပြီးမှအဲတိုးတက်မှုနှုံးနေရဲ့အခြေခံဘယ်ဟာလာလဲဆိုတော့ဒီကွန်ထရိုးလုပ်မှုမဟုတ်တဲ့ဒီသံယာဇာတပစ္စည်းတွေကိုရောင်းချတဲ့နေရာကနေလာတဲ့တိုးတက်မှုမျိုးဖြစ်နေပါတယ်။အဲ့တော့သံယာဇာတပစ္စည်းတွေကိုသူ့ဘော်ထုတ်လို့ရောင်းချတယ်ဆိုတဲ့ဟာကလူအားကိုအခြေခံတာမဟုတ်ဘဲနဲ့လူထုကိုအခြေခံတာမဟုတ်ဘဲနဲ့ဒီဆက်ပစ္စည်းနဲ့နိုင်ငံခြားကုမ္ပဏီတွေကိုအခြေခံပြီးလုပ်တာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုစီးပွားရေးတိုးတက်မှုတွေဟာကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့လူထုအတွက်ကိုအကျိုးမရှိပဲဖြစ်နေတာမျိုးဖြစ်နေပါတယ်။အဲကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေဖြစ်တယ်။ဒီမှာကမ္ဘောဒီးယားနိုင်ငံမှာဆိုရင်တော့သူတို့တိုင်းပြည်ရဲ့ထုတ်ထုတ်မှုပြီးခဲ့တဲ့နှစ်မှာတဟုန်တို့ထုတ်တက်လာတဲ့အဓိကအခြေခံကတော့သူတို့တိုင်းပြည်ထဲမှာဒီအဝိထက်ထုတ်လုပ်တဲ့လုပ်ငန်းတွေဟာ30ရာခိုင်နှုန်းလောက်ထိတက်သွားပါတယ်။ဗီယက်နမ်မှာဆိုရင်တော့ဒီဆက်မှုကဏ္ဍနဲ့ဆက်ပစ္စည်းကိုအခြေခံပြီးတော့လူအလုပ်အားများများကိုအခြေခံပြီးထုတ်လုပ်တဲ့ဒီကွန်ပစ္စည်းထုတ်လုပ်မှုလုပ်ငန်းတွေက90ရာခိုင်နှုန်းလောက်ထိတိုးတက်သွားပါတယ်။အဲ့တော့ဒီတိုင်းပြည်တွေမှာအဲ့လိုတစ်ဖက်ကဒီစီးပွားရေးကတိုးတက်တဲ့အတွက်ကြောင့်ငွေကြေးဖောင်းပွားမှုနှုန်းတစုံတရာရှိပေမဲ့လည်းသူတို့တိုးတက်မှုတွေဟာလူလူအများစုကိုအကျိုးပြုတဲ့တိုးတက်မှုမျိုးဖြစ်နေပါတယ
်။ဟုတ်ကဲ့ခုနကဥစုံပြောလို့ပေါ့ဒီမြန်မာနိုင်ငံမှာကစစ်အစိုးရကနေပြီးတော့တိုးတက်မှု7300ခန့်လုံးရှိတယ်ပါညာညာကြေညာခဲ့တယ်ဒါပေမဲ့လို့လည်းပဲနိုင်ငံအများစုကတော့ဒါကိုလက်မခံပါဘူးအခုခေတ်ကာလမှာဒီလိုဒီကဏ္ဍနှလုံးလို့သူတို့သုံးကြတာပေါ့လေ7200ခန့်လုံးတို့7400ခန့်လုံးတို့စသဖြင့်ဒီလိုပြောတာဆိုတာတွေကမြန်မာအစိုးရအနေနဲ့တက်တက်မဲ့ချက်ကားပြီးတော့ပြောတယ်လို့ပဲသူတို့လည်းယူဆခဲ့ကြတာပဲနောက်တစ်ခုကဒီပြည်သူပြည်သားတွေရဲ့လှုပ်အားကိုအခြေခံပြီးတော့ထုတ်လုပ်လာတဲ့ကုန်ပစ္စည်းတွေရောင်းချပြီးတော့ရတဲ့ငွေဟာဒီပြည်သူပြည်သားတွေအတွက်လည်းပဲတန်းရိုက်ပြန်ပြီးတော့အကျိုးရှိတယ်ဆိုတော့ခုနဥစ္စာဦးပြောသလိုပေါ့ကုန်စည်နှုန်းတက်ပေမဲ့လို့ပြည်သူတွေမှာခံတာပါလေ
ဟုတ်ပါတယ်ဟုတ်ပါတယ်နောက်တစ်ခုကခုနကုန်ပစ္စည်းနှုန်းတက်တဲ့ကိစ္စမှာကလည်းဗမာနိုင်ငံမှာဖြစ်လာတာကလူတွေဟာတဖြည်းဖြည်းနဲ့ထုတ်လုပ်မှုဘက်ကိုမလုံခြုံတော့တဲ့အတွက်ကြောင့်မလို့ကုန်ပစ္စည်းတွေကလည်းတဖြည်းဖြည်းရှားပါလာပါတယ်အဲ့ဒီကြောင့်မလို့ကျွန်တော်တို့တိုင်းပြည်မှာဖြစ်နေတာကအရင်တုန်းကတော့ငွေကြေးဖောင်းပွားမှုကြောင့်ဖြစ်တဲ့ကုန်စည်နှုန်းကြီးမြင့်တာဖြစ်ပြီးတော့အခုခေတ်မှာကငွေကြေးဖောင်းပွားမှုတွေမကဘူးကုန်ပစ္စည်းရှားမှမှုကြောင့်ဖြစ်တဲ့ဈေးနှုန်းကြီးမြင့်တာလည်းဖြစ်တော့ပိုပြီးတော့နှစ်ဆခံရတယ်ဆိုတဲ့သဘောမျိုးလည်းဖြစ်နေပါတယ
်ဟုတ်ကဲ့နောက်ပြီးတော့ဒီအစိုးရအနေနဲ့ကဒီပြည်သူတွေရဲ့လှုပ်အားကိုအခြေခံတဲ့လုပ်ငန်းတွေပုံမူပြီးတော့ကြီးပွားတိုးတက်အောင်နှီးပေးလမ်းပြနဲ့ရှေ့ရနေပြီးတော့လမ်းညွှန်ပြသဖို့လည်းပဲလိုမှာပါနော်အခုဆိုကြပါစို့ဒီအနောက်နိုင်ငံတွေမှာမြင်နေတွေ့နေရတာပေါ့လေဒီထိုင်းနိုင်ငံတို့ဗီယက်နမ်နိုင်ငံတို့ကနေပြီးတော့ဗမာပြည်မှာရှိတဲ့ပစ္စည်းမျိုးတွေပဲနော်ဒီတတိယဝလံတို့ဟင်းဒီဟင်းရွက်တို့ကိုအခြေခံတဲ့ကုန်ပစ္စည်းမျိုးတောင်မှပဲနော်သူတို့နိုင်ငံတွေကဒီအနောက်နိုင်ငံတွေကိုတင်ပို့ပြီးတော့သူတို့နိုင်ငံသားငွေရှာနိုင်ခဲ့တယ်ဗမာပြည်မှာအဲ့လိုအခြေအနေမျိုးဖန်ပြီးပေးဖို့အတွက်အစိုးရလုပ်ပေးတာအင်မတန်ကိုအားနည်းနေတယ်ဒါတော့ ဒီစီးပွားရေးအပိုင်းမှာအစိုးရရဲ့ဒီပံ့ပိုးမှုတွေအစိုးရရဲ့လမ်းညွှန်မှုတွေဟာတော်တော်လေးပဲလိုအပ်နေတယ်လို့ကျွန်တော်တို့သုံးသပ်လို့ရမှာပေါ့ခင်ဗျာ။ဟုတ်စိတ်သေးရောပဲလို့ထင်ပါလေ
။ဟုတ်ပါတယ်ခင်ဗျာ။ခုနဆရာဦးဇော်ဦးလည်းပြောပါတယ်။ကျွန်တော်လည်းစောစောပြောခဲ့ပါတယ်။လက်ရှိကျင့်သုံးနေတဲ့စီးပွားရေးမူဝါဒ၊ကုန်သွယ်ရေးမူဝါဒပေါ့လေ။ခုဆရာဦးခမောင်ကြီးဆွေးနွေးတာကတိုင်းပြည်တွင်းမှာရှိတဲ့ကုန်ထုတ်လုပ်မှုနဲ့ကုန်သွယ်ရေးမူဝါဒနှစ်ခုဆက်ဆက်ပြီးတော့ကျွန်တော်တို့တင်ပြရမှာပြည့်စုံပါလိမ့်မယ
်။
ဘာကြောင့်လဲဆိုတော့ပြည်တွင်းမှာရှိတဲ့ထုတ်လုပ်မှုကိုတိုးမြင့်မှုဆိုအစိုးရကပိတ်အရေးကြီးတယ်။အဲ့ထွက်လာတဲ့ကုန်စည်တွေကိုဘယ်လိုကုန်စည်တွေထုတ်ဖို့လိုလဲ၊သူတို့ကလမ်းညွှန်ရမယ်။ဥပမာဆိုပါဆိုဗမာနိုင်ငံဟာစိုက်ပျိုးရေးနိုင်ငံဖြစ်တဲ့ခုနကခင်ဗျားတို့တင်ပြနေတဲ့တိုင်းပြည်ရဲ့ GDP ကဆိုရင်သူက50%ခန့်တော့ပါတယ်။အဲ့တော့လေယာကန်နာကအရေးကြီးတော့လေယာကန်နာတိုးတက်မှုကိုလိုရမယ်စာ။သူတို့ကဘာလဲဆိုလို့ရှိရင်လေယာကန်နဲ့ကုန်ထုတ်လုပ်မှုကိုမြှင့်အောင်လုပ်တဲ့နေရာမှာလွဲချော်နေတယ်။ဥပမာလေးတစ်ခုကျွန်တော်ပြရရစေ။တော့မူအားဖြင့်တော့သူတို့စာအုပ်ထဲမှာပြောတဲ့မူမျိုးကတော့ကောင်းတယ်ဗျ။ဥပမာဆိုပါစို့လေယာကန်နာတိုးတက်မှုဖြစ်အောင်အလာရင်းနေကွန်းနေမီလို့မရနေအကောင့်ထဲဖော်မယ်ဆို1998ကနေဒီမှာသူတို့အကောင့်ထဲဖော်ခဲ့တယ်။အဲ့ဒီမှာဥပမာလေးတစ်ခုလဲချော်မှုကိုကျွန်တော်ပြောပြရစီ။အဲ့တော့ကျွန်တော်လှုပ်ထားတဲ့သုတေသနတစ်ခုမှာပြည်တွင်းကချက်လက်ရလှုပ်ထားတာပါ။အဲ့ဒါမှဆိုလို့ရှိရင်ရင်းနေကွန်းပြဿနာလေးရှိပါတယ်။စိုက်ပျိုးရေးကဏ္ဍစပါးထုတ်လုပ်မှုအတွက်ပသိမ်ကကန်ကြီးတော်မြို့နယ်ကကျူတန်းကွန်းဒေသမှာဆိုရင်1998ခုနှစ်ကအေးရရှိပါကုမ္ပဏီကပုံကျုပ်ရှိမှန်ရသားတို့ရဲ့ပိုင်းနဲ့ကုမ္ပဏီကနေပြီးတော့မှဆာလာမီအေက1300လောက်ကိုသိမ်းလိုက်တယ်။သိမ်းပြီးတော့လယ်သမား16ဦးလောက်ပြန်ချတဲ့ခါမှာဒေသခံလယ်သမားတွေကပျက်စီးတယ်လို့လုံးဝဖြစ်တယ်။အဲ့တော့သူတို့ကဘာဖြစ်လဲဆိုတော့အဲ့ဒီကရလာတဲ့ဟာတွေကိုတိတောက်ခယူတယ်။အဲ့မှာငွေဒိုးတွေကိုသူတို့ကငွေဒိုးပေးတဲ့အခါအဲ့ဒီမှာစပားနဲ့တေးက9လင်းနဲ့ယူတော့အဲ့နှစ်ကသူ့ဝင်ငွေဟာသူတို့စည်ရင်းအရာကိုပဲကြက်တန်ပေါင်း10ကွန်တန်လောက်ကိုတစ်ခုနဲ့တန်ရတယ်။ပြောချင်တာကဒေါ်လာအဲ့နှုံနဲ့တွက်လိုက်ချင်း6000လောက်ဝန်းသွားတယ်။အဲ့ဒီတော့သူတို့ရဲ့မူဝါဒတွေဟာလယ်သမားတွေကိုအကျိုးမပြုခုနဥစဉ်ဦးတင်ပြလို့လေယာကန်လက်တွေအကျိုးမပြုဘဲနဲ့စီးပွားရေးသမားတွေကိုအကျိုးပြုတယ်။အဲ့တော့ထွက်လာတဲ့ကုန်စည်တွေကိုမလုပ်တယ်လဲဆိုလို့ရှိရင်ခုနဆရာခမညင်ပြောတဲ့ကုန်သွယ်ရေးမူဝါဒမှာနိုင်ငံတကာဈေးကွက်မှာဝင်အောင်လုပ်မပေးနိုင်ဘူး။ဒါမှလည်းခုနပြောတဲ့ကုန်သွယ်မှုကုန်သွယ်ရေး policy အဟံတားတွေဖြစ်တယ်။ဘယ်လိုအဟံတားလဲဆိုရင်ဂျိုးနီစစ်တေရှိနေတယ်။ဟုတ်လားတိုင်းပြည်ရဲ့ကုန်ထုတ်လုပ်မှုကိုတိုးတက်လာအောင်လည်းမလုပ်နိုင်ဘူးလို့ထွက်လာတဲ့ကုန်စည်တွေကိုကဘာဈေးကွက်ကိုတင်ပို့တဲ့နေရာမှာလဲအာဏာချက်တွေရှိတယ်ဒါကြောင့်ကျွန်တော်ခုနပြောခဲ့ပါလက်ရှိကျင့်သုံးတဲ့စီးပွားရေးမူဝါဒတွေကုန်သွယ်ရေးမူဝါဒတွေခုနဥစွာဦးတင်ပြခဲ့တဲ့နိုင်ငံညာရင်းနှီးမြှုပ်နှံမှုဖြစ်တဲ့တိုင်းပြည်တွင်းမှာရှိနေသောတည်ထောင်တာတွေကိုပဲထုတ်ပြီးမှသွားတဲ့အခါမှာတိုင်းပြည်ကစီးပွားရေးကျဆင်းနေတယ်ဒီကျဆင်းနေနေရာမှာပြည်တွင်းအခြေအနေကလည်းပဲတိုင်းပြည်ရဲ့နော်ဟိုအတုံးစိတ်တွေကမြင့်နေတဲ့ပြဿနာဖြစ်တော့ဒီပြဿနာတွေဟာတပုတ်ဦးလိုက်ပြီးတော့မှပြည်သူလူထုရဲ့စာဝတ်နေရကုန်စင်တို့တနည်းတခြားမြင်မားနေတဲ့ပြဿနာဖြစ်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတခုပြန်ပြီးဆွေးနွေးကြတဲ့ကိစ္စတစ်ခုကတော့ဒီကျွန်တော်တို့တိုင်းပြည်မှာဖြစ်နေတဲ့ဝီယောဒီလေးပေါ့နော်အဲ့ဒါကဘာလဲဆိုတော့ဆရာတို့အလုံးတင်ပြထားလို့ပဲလူတိုင်းကျွန်တော်တို့ရဲ့တိုင်းပြည်ထဲမှာရှိတဲ့လူထုရဲ့စီးပွားရေးဟာတနည်းတခြားပိုပြီးကျတဲ့လာတယ်ပိုပြီးဆင်းရဲလာတယ်ဆိုတဲ့အခြေအနေပေါ့နော်အဲ့တော့နိုင်ငံတကာကိင်းကနအနေနဲ့နိုင်ငံတကာအခြေအနေတွေကိုခြေခံပြီးကြည့်လိုက်တဲ့အခါမှာတော့ကျွန်တော်တို့အခုလက်ရှိတောင်းရင်ရှောင်းရနေတဲ့နားဖာအစိုးရရဲ့စီးပွားရေးအခြေခံကတော့ပိုပြီးကောင်းလာတာကိုတွေ့ရတယ်။ဥပမာအဖြစ်နောက်ဆုံးရတဲ့ကိင်းကနနေရာဆိုရင်ဒီအစိုးရရဲ့ငွေကြေးရန်ပုံငွေအထူးသဖြင့်နိုင်ငံသားငွေကြေးရန်ပုံငွေဟာပြီးခဲ့တဲ့နှစ်တွေထက်ပိုပြီးကောင်းပြီးတော့ဒီ6လစာပြပပုတ်ကုန်တွေကိုပြပသွင်းကုန်တွေကိုတင်သွင်းနိုင်တဲ့အဆင့်ထိကိုရောက်လာတာဒါဟာကျွန်တော်တို့ဒီလွန်ခဲ့တဲ့5-6နှစ်တွေမှာအမတန်မကောင်းတဲ့တိုးတက်မှုတစ်ခုဖြစ်ပါတယ်။နောက်တစ်ခုကလည်းတဘာဝတန်းငွေနဲ့ရေနံတွေရဲ့ဈေးနှုန်းတွေဟာအစမတန်တက်လာပါတယ်။အဲတက်တဲ့ကြောင့်ကျွန်တော်တို့တိုင်းပြည်မှာလည်းဒီတဘာဝတန်းငွေကိုထုတ်တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့ဒါရဲ့မရမယ်ဝင်ဝင်ဟာလေပူပြီးတော့များလာစရာရှိပါတယ်အဲ့တော့အချိန်လေးကဒီအစိုးရကပူပြီးချမ်းသာလာပြီးတော့လူလူကပူပြီးဆင်းရဲသွားတယ်ဆိုတော့ဝီယောဒီကတော်တော်ကြီးကိုကြီးကြီးမားမားဖြစ်နေပါတယ်အဲ့တော့အဲ့ဒါမနဲ့ဆက်ဆက်ပြီးပြောလို့ရတာကအစိုးရရဲ့ဒီစီးပွားရေးခြေကအင်အားတွေဟာကောင်းလာတဲ့အချိန်မှာဒီအရေကိုစနစ်တကျနဲ့ဆက်ဆက်ပြီးတော့ဒီလူလူအတွက်အကျိုးရှိအောင်ဘယ်လိုလုပ်လဲဆိုရင်စီမံကိန်းတွေနဲ့အစီအစဉ်တွေချတဲ့မှတ်တဲ့နေရာမှာတော့အားနည်းနေသေးတဲ့ဟာကိုတော့တွေ့ရပါတယ်။ဥပမာအဖြစ်ဒီလေယာကဏ္ဍပုံမျိုးမှုကိုပဲကြည့်မယ်ဆိုရင်ကျွန်တော်တို့ဆိုရကဒီလေယာကဏ္ဍဖွံ့ဖြိုးအောင်လုပ်နိုင်တဲ့အခြေအနေအများကြီးရှိပါတယ်။ဥပမာအဖြစ်ဒီတဘာဝတန်းငွေကိုအခြေခံပြီးတော့ဒီစပီရင်းမှာဒီလေယာစိုက်ပျိုးရေးထူးထူးဖြင့်ဒီစံစမားစိုက်တဲ့နေရာမှာအမတန်မှအရေးကြီးတဲ့ဒီဂျမ်းမီဩဇာထုတ်လုပ်မှုအာလူလေသမားတွေဟာမောင်ခွန်းကနေဝယ်နေရတယ်ပြပကနေတင်သွင်းနေရတယ်ကျွန်တော်တို့တိုင်းပြည်ကဒီတဘာဝတန်းငွေထွက်တယ်ဒါဟုတ်ဒီတဘာဝတန်းငွေကိုခြေခံပြီးတမ်းမြောစွာစက်ယုံတွေကိုများများလုံနိုင်မယ် ဆိုရင်ဒီလေယာဆိုင်ကြီးကဏ္ဍမှာအများကြီးတိုးတက်မှုရှိအောင်လုပ်နိုင်တဲ့အခြေအနေရှိပါတယ်နောက်တစ်ခုကလည်းဒီအာခုနကလိုဒီတန်းပြည်မှာပို့ပြီးရလာတဲ့ဒီပပို့ကုန်ဝင်ငွေတွေပေါ့နော်သူတစ်ဖြင့်သဘာဝတန်းငွေဈေးတက်လာတဲ့အကြောင်းရလာတဲ့ဝင်ငွေတွေဟာမတန်များပါတယ်အဲ့ဒီဝင်ငွေတွေရှိနေရတာနဲ့ဘာကြောင့်မလို့ဒီတန်းပြည်ထဲမှာရှိစင်းရတာလူလူအပေါ်မှာပို့ပြီးခွန်တုတ်တွေကိုဘာကြောင့်မလို့ပို့ကောက်ခံပို့လို့တယ်လေဘာကြောင့်မလို့နိုင်ငံသားကနေပို့လာတဲ့ဝင်ငွေတွေကိုအကျိုးရှိရှိနဲ့လူလူကိုအကျိုးပြုမဲ့လုပ်ငန်းတွေမှာဘာကြောင့်ပို့မသုံးနိုင်လဲအဲ့တော့ဝင်ကြီးအရာစီမံခန့်ခွဲမှုမှာလည်းဒါပို့ပြီးတော့အားနည်းနေတဲ့အားနည်းချက်တွေကိုပြုပြင်ပေးဖို့ရပါတယ်ဆိုလိုတာကအရင်ကလိုကျွန်တော်တို့တိုင်းပြည်ဟာနိုင်ငံတကာအကူအညီတွေအထောက်အပံ့တွေကိုသိယူကြမလို့ပဲနဲ့ခုနကပို့ပြီးတော့အခုနှစ်ပိုင်းအတွင်းမှာပို့ပြီးရလာမယ်နိုင်ငံခြားဝင်ငွေတွေကိုခြေခံပြီးတော့လုံခြုံတဲ့အစီအစဉ်တွေရှိရသနဲ့ဒါကိုမလုံခြုံသေးတဲ့အခါတော့မတန်ကြီးမားတဲ့အားနည်းချက်တစ်ခုဆိုတာကိုလည်းထောက်ပြချင်ပါတ
ယ်ဟုတ်ကဲ့ဒီနေ့မှကျွန်တော်ဝင်ပြီးတော့ပေါ့လေစကားဖြတ်ပြီးတော့ပြောရလို့ရှိရင်ခုနကဥစ္စာကိုပြောသလိုပဲဒီအစိုးရအနေနဲ့ကလူမှုအကျိုးရှိအောင်လုပ်နိုင်တဲ့ကိစ္စတွေအများကြီးရှိရတဲ့အတွက်ဘာဖြစ်လို့လာလုံမပေးနိုင်ရတာလဲနောက်ပြီးတော့တချို့အခုအကဲကပုံကိုယ်တွေကပြောကြတာပေါ့လေအခုနေပြီးတော့မြို့တော်တွေကြီးတိဆောက်တဲ့အခါမှာငွေကုန်ကြေးကျဈေးစကအင်မတန်ကိုပဲကြီးမားနေတယ်အဲ့ဒီကြီးမားနေတဲ့ဈေးတွေကိုဒီအစိုးရဘိုင်းကတော့ဘယ်လိုပြောလာလဲဆိုတော့ရန်ကုန်မြို့မှာရှိတဲ့အစိုးရဌာနအဆောက်အုံကြီးတွေကိုရောင်းချပြီးတော့ဒီဝင်ငွေတွေနဲ့ပြန်ပြီးတော့လှည့်ပတ်သုံးတယ်လို့တော့ပြောတာပေါ့ဒါပေမဲ့လည်းဒီနေပြည်တော်မှာအခုသူတို့စောက်လုံနေတဲ့အတိုင်းအတာတွေကိုကြည့်လို့ရှိရင်ဒီငွေကြေးသိမ်းသန်းကြေးလားအများကြီးကုန်ပါပါဒီတော့အခုနေပြည်တော်မျိုးသစ်တိဆောက်တဲ့အချိန်မှာပဲတိုင်းသူပြည်သားတွေပေါ်မှာဒီစိုက်ကားဆရာတို့လာင်းလဲသမားတို့ကအစဒီအနေနဲ့အရရမှာအခွန်အကောက်တွေအများကြီးတိုးလာတာဟာဒီနေပြည်တော်တိဆောက်နေတဲ့အတွက်ကြောင့်အစိုးရမှာငွေလိုနေတဲ့အတွက်ကြောင့်များဒီအခွန်တွေပို့ပြီးတော့တိုးနေသလားဆိုပြီးတော့လည်းပဲဝေဖန်သုံးသပ်တဲ့လူတွေလည်းရှိခဲ့ပါတယ်ဒါကြတော့ဥစိန်ကြီးအနေနဲ့ဘယ်လိုများမြင်မိလဲခင်ဗျအ
ဲ့ဒါအမှန်ပါပဲခင်ဗျဘာကြောင့်အမှန်လဲဆိုတော့ကျွန်တော်ကကိန်းကနန်းလေးကိုထောက်ပြပါမယ်1989မှာတိုင်းပြည်ရဲ့အတုံးစီပေါ့ဗျာကြက်တန်းပေါင်းက8900ကျော်ရှိတယ်နော်အဲ့တော့2004ခုနှစ်လေးရောက်တဲ့အခါကျတော့ကြက်တန်းပေါင်းကတတန်း4သိန်းကျော်ဆိုတော့ခဏလေး please နည်း182တက်တယ်မှာ6ဆတက်လာတယ်ဗျာဒါကခုနပြောတဲ့တိုင်းပြည်အတုံးစီကြီးမနစ်ကဆိုလို့ရှိရင်ဘယ်လောက်တိုးလာမလဲဆိုလို့ရှိရင်အစားပေါင်း88 89နဲ့ဆိုရင်385ဆတိုးလာတယ်အဲ့တော့ပြောချင်တာကဒါကြောင့်မလို့ခုနလေတိုက်ပြည့်ရဲ့ဘတ်ဂျက်မှာလွန်ငွေတွေပြနေပြီအဲ့တော့ပြငွေတွေပြဿနာဖြစ်လို့ခုနဥက္ကမောင်ကြီးပြောတဲ့အခွင့်ကောက်ရဲ့ရငွေကလည်းနေတယ်ဘလောက်တောင်နေသလဲဆိုဗမာနိုင်ငံကအခွင့်ကောက်ရငွေဟာ8000ဆမှာအနည်းဆုံးဖြစ်နေတယ်တိုက်ပြည့် GDP ရဲ့2004ခုနှစ်ဆို300ခန့်လုံးမရှိသေးပြထိုင်းတို့မှာလို့ဆို500ခန့်လုံးရှိတယ်အဲ့တော့အဲ့ဒီရတဲ့အခွင့်ကောက်တွေကနေတဲ့အခါမှာသူနှစ်နီးပေါ့လေခုနနှစ်နီးမှာတနည်းကဥက္ကမောင်ကြီးပြောသလိုလက်လုလက်စာခေါင်းရပြတ်တို့ဈေးတွေလမ်းမေးကွင်းရတဲ့တွေကိုအခွင့်နှုန်းတွေတိုးကောက်တယ်ဒါမှတစ်ဖက်ကသူတို့ကအခွင့်ငွေရှောင်တဲ့နီးတဲ့နေရာမှာနှစ်ချက်ရှိနေတစ်ချက်ကတော့ဝန်ထမ်းတွေအကျင့်ပြတာလဲပါပါတယ်နောက်တစ်ချက်ကဘာလဲဆိုရင်သူတို့ရဲ့မူဝါဒမှားတယ်လို့တောင်းကျွန်တော်ပြောတာတစ်ချက်ကိုထောက်ပြချင်တာကမြန်မာနိုင်ငံမှာသူတို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေရှိပါတယ်အဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေဟာတိုင်းပြည်အတွင်းမှာအလှူငွေတွေထည့်ပြီးတော့မှအခွင့်အရေးတွေကိုရှောင်လွှဲနေတာတွေရှိတယ်။အဲ့ဒီပြဿနာတွေကိုတော့မကင်တွယ်ပဲနဲ့ဘာလို့မို့လို့လက်လုလက်စားစင်းရဲသားတွေအပေါ်မှာအခွင့်နှုံးတွေကိုလက်ပြီးမတန်ဆာပြစ်နေတာလေ။ဒါကြောင့်သူတို့ရဲ့နာအဖကျွန်တော်နဲ့စီးပွားရေးပေါ်စီမှားတယ်လို့ကျွန်တော်ပြောတာ။တစ်ဖက်ကတိုင်းပြည်အတွက်လိုအပ်တဲ့အခွင့်အရေးတွေကောက်ရမှာပဲ။တို့ကောက်တဲ့နေရာမှာအခွင့်နှုံးသားကိုရှော့ချပြီးတော့ကြဲကြဲပြန့်ပြန့်တိုင်းပြည်ဘန္နာတိုင်းထဲရောက်အောင်မကောက်ဖဲနဲ့ဘန္နာတိုင်းမှာရှောင်လွှဲအောင်လုပ်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေညွန့်နေတယ်။ဒါကြောင့်ကျွန်တော်တို့ကသူတို့နာအဖကျင်သုံးနေတဲ့စီးပွားရေးမူဝါဒတွေ၊ကွန်ဆွေးမူဝါဒတွေမှားတယ်ဆိုတော့ပြောတာခင်ဗျ
။ဟိုကျွန်တော်ထောက်ပြချင်တဲ့နောက်တစ်ခုကခုနဆရာဦးစိန်ထေပြောတာနဲ့ဆက်ဆက်နေတာကဒီလွန်ခဲ့တဲ့10နှစ်လောက်ကကျွန်တော်တို့တိုင်းပြည်ကပထမဆုံးချင်းဒီဓာတ်ငွေကိုအင်းနီယာချင်းနိုင်ငံတွေရောင်းကြတဲ့ကဒီဓာတ်ငွေရရတဲ့ဝင်ငွေဟာတော်တော်ကြီးကိုကြီးကြီးမားမားကြီးဖြစ်လာပါတယ်။အဲ့တော့ကျွန်တော်တို့တန်းပြည်ရဲ့ပို့ကုန်အားလုံးเนี่ยအခုဆိုရင်90ရာခိုင်နှုန်းလောက်ထိဖြစ်လာပြီလို့တောင်ပြောလို့ရပါတယ်။အဲ့တော့ဒါပေမဲ့လည်းပြဿနာကအဲ့ဒီရလာတဲ့ဝင်ငွေတွေဟာဒီခုနပြောတဲ့ဒီနိုင်ငံတော်ဘဏ္ဍာငွေအသုံးစီထဲမှာဘလောက်ထိဝင်သွားသလဲ။ဒီနိုင်ငံသားငွေလွှဲနှုန်းကိုအစိုးရနှုန်းအနေနဲ့သတ်မှတ်ထားတဲ့မှားရင်းတဲ့အချက်တစ်ခုကလည်းဒီနေရာမှာကြီးမားတဲ့တက်တနာတစ်ခုဖြစ်နေတယ်လို့ထင်ပါတယ်။အပင်ပမာက ထောင်းနှစ်ရာနေထောင်းသုံးဟာကြက်လောက်ထိပောက်တယ်နှုံးဟာအစိုးရကသတ်မှတ်ထားတာကတော်တော်လာကိုချောက်ကြက်လောက်ပဲသတ်မှတ်ထားပါသေးတယ်အဲ့တော့အဲ့ဒီနှုံးနဲ့သာတွေ့မယ်ဆိုရင်တော့ခုနပြောတဲ့နိုင်ငံခြားဝင်ငွေတွေဟာတိုင်းပြည်ထဲမှာပြန်ပြီးတော့သုံးဖို့အတွက်ဖယ်လဲလိုက်တဲ့အခါကျတော့ဒီချောက်ကြက်နှုံးနဲ့သာတွေ့မယ်ဆိုရင်တော့ခုနရတဲ့ဒေါ်လာ3000ဘီလီယံလောက်ချီရနေတဲ့ဝင်ငွ ကျွန်တော်တို့တိုင်းပြည်မှာအားနည်းချက်တစ်ခုဟာခုနအင်းနီးယားချင်းနိုင်ငံတွေနဲ့မတူတာအင်းနီးယားချင်းနိုင်ငံတွေမှာကဒီကုန်သွယ်ရေးမှာတိုးတက်လာတယ်တိုးတက်လာတယ်ဆိုတာပုဂ္ဂလိကကဏ္ဍကနေပြီးတော့အာပို့ကုန်တွေကိုထုတ်လုပ်တဲ့နေရာမှာပို့ပြီးထုတ်နိုင်ပြီးတော့ပုဂ္ဂလိကကဏ္ဍရတဲ့ဝင်ငွေတွေကပို့ပြီးတက်လာတာအဲ့တော့အဲ့ဒီရလာတဲ့ဝင်ငွေတွေကလည်းဒီပုဂ္ဂလိကကဏ္ဍတွေကတစ်ဆင့်ပုဂ္ဂလိကကဏ္ဍတွေကခန့်ထားတဲ့အလုပ်သမားတွေကိုပြန်ရောက်သွားတာပေါ့လေအဲ့တော့ကျွန်တော်တို့တိုင်းပြည်မှာကတော့ပုဂ္ဂိုလ်အားလုံးရဲ့အထူးသဖြင့်ဥပမာဖြင့်တဘာတန်ငွေလိုဟာမျိုးရှင်ဒါနိုင်ငံတော်ပိုင်းအစိုးရပိုင်းဖြစ်တဲ့တကြောင်ဒီရတဲ့ဝင်ငွေတွေအားလုံးအစိုးရလည်းထည့်ပေးရောက်သွားတယ်အဲ့တော့ပြပနာဒီအစိုးရအဲ့ငွေကိုဘလို့ပြန်သုံးတယ်လဲသူ့စီးရင်းနှံမှာဘလို့ပြန်ပြတယ်လဲဆိုတော့ဒီစီမံခန့်ခွဲမှုဆိုင်ရာအားနည်းချက်တွေကအပေါ်မှာလည်းမူတည်ပြီးတော့ကျွန်တော်တိုင်းပြည်ရတယ်အဲတစ်ဖက်မှာမလိုလားအဖဲနဲ့ပေါ့အစိုးရချမ်းသာရတာနဲ့ကျွန်တော်တိုင်းပြည်ရဲ့လူစုကပိုပြီးဆင်းနေနေရတယ်
โอเคကျွန်တော်စောစောတော့လည်းပဲဒါအောင်ပဲကျွန်တော်ရည်ရွယ်ပြီးတော့ပြောတာပါကျွန်တော်တို့ဒီအိန္ဒိချင်းနော်ထိုင်းနိုင်ငံတို့မလေးရှားတို့စင်ကာပူတို့မှာပုဂ္ဂလိကကဏ္ဍကနေပြီးတော့သူတို့ကုန်မလားကြောင်းဝယ်တင်ပို့မှုကြောင့်မို့လို့သူတို့ကနိုင်ငံသားငွေတွေရလာတဲ့အခါမှာဒီကုမ္ပဏီတွေဒီပုဂ္ဂလိကကဏ္ဍကနေပြီးတော့ရတယ်ပြီးတော့ဒီကဒီမှာအလုပ်လုပ်ကြတဲ့ဝန်ထမ်းတွေကရတော့ပြည်သူတွေတစ်ထက်ကိုတစ်စိတ်တစ်ပိုင်းရောက်လာတာပေါ့လေအခုခုနဥတော်ဦးပြောတယ်ပဲဗမာပြည်မှာကတော့အလှကြောက်တံပရမရားတွေရောင်းချလိုက်တယ်တဘာဝတန်ငွေတွေရောင်းလိုက်တယ်ရောင်းသမျှငွေတွေဒေါ်လာတွေကအကုန်လုံးအစိုးရလက်ထက်ရောက်သွားတယ်ပြီးတော့ပြည်သူတွေဘက်ကိုဟာပညာရေးကဏ္ဍမှာပြန်ပြီးတော့သုံးပေးတာတို့ကျန်းမာရေးကဏ္ဍမှာသုံးပေးတာတို့ကကြာတော့မဖြစ်တော့အင်မတန်ကိုနည်းရနေတယ်ဒီတော့ဒါတွေကတော့တပိုင်းပေါ့လေဆောစောတော့ကစကားကျွန်တော်တို့ပြန်ကောက်အောင်လို့ရှိရင်ဒီကုံစင်းနှုံကြီးမြင့်မှုဟာအခုတနေ့တနေ့ပို့ပို့ပြီးတော့စိုးဝါလာတယ်ပြီးတော့အခွန်အောက်တွေလည်းများများလာတော့ဒီပြည်သူလူထုကဟုတ်လားတနေ့တခြားပို့ပို့ပြီးတော့ပြိပြားနေပြီเนาะမကြသေးခင်ကဆိုရင်ဒီတင်းကြီးစေးမြို့လေကောင်မှာကိုပဲကုံစင်းနှုံကြဆင်းရေးကိုဟုတ်လားကုစားပေးပါเนาะထိမ့်သိမ့်ပေးပါဆိုပြီးတော့ဆန္ဒပြပွဲတော်မှာဖြစ်လာတယ်ဒီတော့မြန်မာနိုင်ငံမှာသိတဲ့အတိုင်းပဲဆန္ဒပြပွဲတခုလုပ်ဖို့ဆိုတာလူတွေကအင်မတန်ကိုမှပဲစဉ်းစားပါတယ်ကြောက်ကြပါတယ်ဒါမလို့မခံနိုင်လုံးလို့ဒီလိုဆန္ဒပြတဲ့အခြေကိုရောက်လာတာပါပဲဒီတော့ပြည်သူတွေဘက်ကခံအလုံးအကြီးတော့ဒီကျွန်တော်တို့ယေရှုမှလို့ခေါ်မှာပေါ့လေနော်သီးမခံနိုင်တဲ့တော့အဆုံးနော်ဘယ်အချိန်ဘယ်ကာလမှဒီယေရှုမှကိုရောက်သွားနိုင်မလဲဟောယေရှုမှကိုမရောက်အောင်ဘယ်လိုကာကွယ်တားဆီးလို့ရနိုင်မလဲနော်ပညာရှင်တွေပြောတာဆိုတာတွေကိုစစ်ဗိုလ်ချုပ်ကြီးတွေအနေနဲ့အလေးမထားသင့်ဘူးလားဟာတို့ဘတို့လှုပ်ရှားအောင်မယ်မင်းတို့ဘာမှဝင်ပြီးတော့ပြောမနေနဲ့ဆိုတဲ့သဘောရမျိုးဟောထားလို့သိမှမလားဥစဉ်တည်းအဲ့ဒီကိစ္စကိုနည်းနည်းတော့ပြောပြပါလားဗျ
ဟုတ်ကဲ့အဲ့ဒီကိစ္စမှာကျွန်တော်တို့ပြန်ကြည့်ပါ88ကအခြေအနေလေးကိုပြန်ကြည့်လိုက်ပါကျွန်တော်တို့ခုနကကျွန်တော်တို့ဥသောဦးလို့ကျွန်တော်တို့တင်ပြတာတော့ရေဘူကပေါ့လေတိုင်းပြည်ရဲ့အခြေအနေလေးကိုစီးပွားရေးပြည်တော်မှာပြောခဲ့တာပါအဲ့တော့ဒီအခြေခံအကြောင်းတရားတွေပါတတော်ကြောင်းရင်းလေးမှာကျွန်တော်တို့ခုနဆရာပြောတဲ့မျိုးကိုကျွန်တော်အမြင်အရစုတော်မှာဖြစ်ဆက်ပြောရမယ်ဆိုရင်တမိုင်းကြောင်းလေးပြန်ကြည့်လိုက်ပါ88ကိုကြည့်လိုက်ပါဦးလိန်ဝင်ခက်ကသူတို့ကဗမာပြည်မှာအခြေခံအကြောင်းတရားလေးပိုက်ဆံမဲ့กว่าရိုက်ထုတ်လို့ရတယ်ဆိုရင်ဒီကောရှိတယ်နောက်တစ်ခါမလုံရင်သိမ့်လိုက်กว่าကုန်သိန်းလုံးကြည့်လို့ရှိရင်ပိုက်ဆံတွေသိမ့်လိုက်ဆိုတိတ်ခဲ့တာအလုံးမှတ်မိပါလိမ့်မယ်ဒါကလက်တလောအကြောင်းရင်အဲ့ဒီပြဿနာကြောင့်လည်းကျွန်တော်တို့စီးပွားရေးမှာချစ်ချုံကြပြီလူတွေဆန္ဒပြမှုတွေပံ့ပိုးမှုဖြစ်ခဲ့တယ်ဒီအတွေ့အကြုံကိုနာဝတာအသိတယ်ဗျနာဖအသိတဲ့အခါကျသူတို့ကပိုက်ဆံမသိရဘူးသူတို့ကဒါကြောင့်လည်းခုနကကုန်သိန်းလုံးတွေအရန်တက်တာအဲ့တော့သူတို့နီးကတော့ကြည့်လို့ရသူတို့နီးကတော့အကယ်၍များလူတွေဆန္ဒပြလာရင်အခုကတော့ပလုံစီနေပြီနော်ပလုံစီတယ်ဆိုတော့ယေရှုမရောက်ဖို့တော့ပလုံလေးထနေတယ်အပေါ်မှာတင်းခံနေတယ်တင်းခံတာကိုနာဖကျင်သွင်းနေမှုကကျွန်တော်အမြင်ရပြီလို့သူကတော့ဗာလဲဆိုတော့အကြောက်တရားနဲ့တနှက်ပြပြီးတော့လက်ထိတ်နဲ့သူကတုံးတာဟုတ်ဗျာဆံကုန်တွေတွေကိုဒီလောက်နဲ့ရောင်းกว่าဖန်ထက်လိုက်တယ်ဒေါ်လာရောင်းတဲ့လူဖန်ထက်တယ်ဈေးတက်လို့ရှိရင်ဒီနည်းနဲ့သူကအကြမ်းနည်းနဲ့တုံးတယ်ဒါဥနေဝင်ရင်နီးလန်းနေသူတို့တုံးတယ်ဒါကြတော့ဆရာဦးမောင်ကြီးခုနမေးတဲ့မေးခွန်းကိုဖြေရရင်ပညာရှင်တွေပြောတာကတော့ဒီပြဿနာကိုပြေလည်ဖို့ဆိုလို့ရှိရင်ကုန်ထုတ်လုပ်မှုတက်အောင်လို့နော်တစ်ခါကအကုန်စည်းနှုန်းနေကြအောင်လုပ်တဲ့နေရာမှာဘဏ္ဍာရေးနဲ့ငွေကြေး policy တွေတုံးရမယ်။ဥပမာဆိုပါစို့ဗျာငွေကြေး policy ဆိုဘိုးဘဏ်လုပ်ပိုင်ခွင့်ပေးနော်ဘိုးဘဏ်လုပ်ပိုင်ခွင့်ပေးဆိုရင်ငွေကြေး policy မှာဆိုလို့ရှိရင်တိုင်းပြည်တော်မှာ inflation ဖြစ်စေတဲ့အခြေခံကြောင်းတရားတွေနော်ဝယ်လိုအားများလို့လားကျောင်းလိုအားနည်းလို့ကုန်ထုတ်လုပ်မှုတက်သလားဒါတွေကိုရှင်းပါနောက်တစ်ဖက်ကအဲ့လိုရှင်းနိုင်မှုဆိုလို့ရှိရင်ဘုံမှာမလုပ်ပိုင်ခွင့်ရှိရမယ်ဆိုတာဝန်မဆွတ်နဲ့ဒါငွေကြေး policy ဘဏ္ဍာရေး policy ဆိုရင်ခုနကျွန်တော်တင်ပြခဲ့တဲ့ budget မှာ budget လုံငွေပြမှုတွေကိုဘယ်လိုချော့မလဲဘယ်ပုံစံနဲ့လုပ်ပါလဲနောက်တစ်ချက်က budget မှာအခွင့်အောက်တွေကိုတိုးတဲ့အခါမှာကျွန်တော်ခုနတင်ပြခဲ့တယ်လို့တာမန်စင်းသားတွေကိုညှိပြီးမှကောက်တဲ့နည်းမျိုးမလို့ဖြစ်လေကျေကျေတည်းများအခွင့်ဆုံးသားတွေ short ချပြီးတော့မှနော်ကျွန်တော်တို့စီးပွားရေးလုပ်ငန်းကြီးလွတ်နေတဲ့လူတွေကိုလိုက်ကောက်ဖို့လေလို့တလို့ဆရာကောင်ကြီးခုနပြောခဲ့တယ်မလိုလက်အပ်တော့မြို့တော်စီမံကိန်းလို့ကုန်ကြစည်ကိုများတာတွေခုဆိုလို့ရှိရင်တိုင်းပြည်ရဲ့စစ်တပ်၃စီးဟာ50အခန့်လုံးဝန်းကျင်မှာရှိတယ်အဲ့တော့ budget ထဲမပါဘဲနဲ့တုံးထားကျွန်တော်စီမံထောက်ထားတွေရှိတယ်ခင်ဗျာအဲ့တော့အဲ့ဒါတွေကို short ချရမယ်ပြောချင်တာက balance budget ပေါ့ဘယ်ညီ budget ခေါ်တာပေါ့လေတက်နေတဲ့ဘယ်ညီ budget ကိုတုံးလာလို့ရှိရင်တိုင်းပြည်ရဲ့ပြဿနာကိုကူစားနိုင်မယ်ဒါရေရှည်ရေတို့ကူရမှာအဲ့ဒီကိုမကူဘဲနဲ့ဟိုလူချမ်းကြီးပေါ့လေလာလူကြမ်းကြီးကိုတုံးပြီးတော့မှသူတို့လုံနေတဲ့ပြဿနာကြောင့်မို့လို့ကျွန်တော်အမြင်ပြောရရင်တော့အခုနပြည်သူတွေဟာယေရှုမှတ်ကိုကြောက်နေတဲ့သားနဲ့သူတို့ရဲ့အကြောက်တရားကြောက်လို့တဲ့အခါမှာကျွန်တော်အမြင်ပြောတော့စိုးရင်စရာရှိပါတယ်ပြည်သူတွေခါးစည်းခံစားနေရပြီဒီပြဿနာကိုနာအဖကမကူစားဘဲနဲ့ဟိုပြဿနာကိုချင်းကတဲ့နေရာမှာပြောပြောင်ပြောင်ကင်တော်တာမဟုတ်ဘဲနဲ့အကျန်းဖက်ကင်တော်လာရင်တော့ကျွန်တော်တို့ပြည်သူဘက်ကကောတိုင်းပြည်ဘက်ကကောအလွန်မတန်နင့်နာမှုတွေဖြစ်မယ်လို့ကျွန်တော်တို့အဲ့လိုပဲမြင်နေပါ
ဟုတ်ကဲ့ကိုစောဦးရောဘယ်လိုများမြင်ပါလ
ဲဟုတ်ကဲ့ခင်ဗျာခုနဆရာဦးစိန်တွေပြောပြလို့ပဲဒီအခုလက်ရှိဖြစ်နေတဲ့ပြဿနာတွေကတော့ချင်းတော်တို့တွင်းမှာတော့လုံးလုံးမရနိုင်ဘူးပေါ့လေဒါကြောင့်လဲဆိုတော့ဒါဒီစီးပွားရေးရဲ့အခြေခံအဆောက်အဦအနေနဲ့ပြည်ပြင်ပြောင်းလဲမှုလိုတဲ့ကိစ္စတွေအားလုံးကိုအခြေခံကြကြဆောင်ရွက်မှသာလျှင်ကုစားနိုင်မယ့်ပြဿနာမျိုးဖြစ်နေပါတယ်ဒီမိုကရေစီစနစ်ကိုကျွန်တော်တို့တွားနေရတယ်ဆိုတော့တိုင်းပြည်တစ်ခုမှာဆိုရင်လည်းဒါတိုင်းပြည်ပြည်သားတိုင်းမှာအခွင့်အရေးရှိလို့တာဝန်လည်းယူရတယ်အစိုးရကလုပ်ပေးရတဲ့အနေအထားတွေရှိတယ်လို့ပြည်သူဘက်ကလည်းအခွန်တုတ်ကိုပေးရမယ်ဆိုတော့အလေးချိန်ရတယ်ဒါရှိလာဖို့လိုတယ်ဒါပေမဲ့လည်းပြဿနာကဘာလဲဆိုတော့ဒီပြည်သူဘက်ကပေးရတဲ့ဟာတွေကများနေပြီးတော့အများအားတစ်ဖက်သက်ကြီးပေးနေရတယ်ဆိုတော့အမြင်မျိုးပြည်သူတွေမြင်လာတယ်ဆိုရင်ဒါကိုတာဝန်ယူဆောင်ရနေတဲ့အုပ်ချုပ်သူတွေတွေ့ရတယ်ပြဿနာတစ်ခုဖြစ်လာတယ်ခုနယေရှုမတ်ရောက်လာတယ်ဆိုတာမျိုးဖြစ်နိုင်တာပေါ့နော်အဲ့တော့ဖြစ်နိုင်တဲ့နည်းတွေကပေါ့နော်ရေတိုမှာလက်တလုံးမှာချက်ချင်းလုံနိုင်တဲ့ကိစ္စတွေကခုနဒီနိုင်ငံခြားရန်မုံငွေတွေဒီကလေးနှစ်၅နှစ်တွဲမှာအမတန်မှတဟုန်တို့တက်လာတဲ့အနေထားမှာအဲ့နိုင်ငံခြားရန်မုံငွေဒီကိုရှုမထားပဲနဲ့အခုလိုမျိုးပြည်သူတွေအရန်ခက်ခဲဖြစ်နေတဲ့အချိန်မှာဒါတွေကိုအကျိုးရှိရှိနဲ့ဘလို့သုံးလဲဆိုတာကိုစဉ်းစားတင်ပါလေပြည်မနာကိုမျိုးတော်ပြောင်းရွှေ့တဲ့ကိစ္စတွေမှာပဲနိုင်ငံခြားငွေတွေကိုသုံးပြီးတော့လိုအပ်တဲ့အိမ်ဆောက်ပစ္စည်းတွေကိုဝယ်မလားဒါမှမဟုတ်ရင်ပြည်သူလူထုကျိုးရှိမဲ့ဒီစေဝါနဲ့တခြားဥပမာဖြင့်စားသုံးစီလိုဟာမျိုးကိုပို့ပြီးမြေများဆက်စားတင်သွင်းပြီးတော့ဈေးနှုန်းချူချူသာသာနဲ့ပြန်ပြီးတော့ဆိုရကဖြန့်ဖြူးပေးမလားဒီလိုနေရာတွေကိုစနစ်တကျပြန်စဉ်းစားပြီးတော့အကျိုးရှိရှိသုံးပေးဖို့လိုပါတယ်နိုင်ငံတကာကအကူအညီပေးမဲ့ကမ်းလှမ်းမှုတွေချင်းကဆောင်ရတာတွေကလည်းအများကြီးရှိနေပါတယ်အဲ့တော့အဲ့ဒီကိစ္စတွေမှာလည်းဒီဆိုရကပို့ပြီးတော့နိုင်ငံတကာအကူအညီတွေကိုအထူးသဖြင့်ကျန်းမာရေးနဲ့ပညာရေးကဏ္ဍမှာပို့ပြီးတော့လာပြီးကုနိုင်အောင်ပို့ပြီးလုပ်နိုင်အောင်လမ်းဖွင့်ပေးဖို့လိုပါတယ်ဒါဟာဒီပဲလာပိုင်းတွင်းမှာဆိုရကစဉ်းစားပြီးစီစဉ်ဆောင်ရွက်ပေးနိုင်တဲ့အခြေအနေတွေဖြစ်တယ်လူမှုအတွက်ကအကျိုးရှိမယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးစောဦးခင်ဗျဒီကနေ့စကဝိုင်းကတော့အချိန်ကပြည့်နေပြီဖြစ်တဲ့အတွက်ဒီမှာပဲရန်နာရပါတော့မယ်ခင်ဗျအခုလိုပါဝင်ပြီးတော့ဆွေးနွေးပြေးကြတဲ့အတွက်ကြောင့်အမျိုးသားစီမံကိန်းဦးစီးဌာနမှာတာဝန်ယူလှုပ်ဆောင်ခဲ့ဘူးတဲ့စီးပွားရေးပညာရှင်ဦးစိန်ဂျင်းနဲ့American University တက္ကသိုလ်ကြီးကစီးပွားရေးပညာရှင်ဦးစောဦးတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်ဒီကုန်ချုပ်ပြရပါတယ်ခင်ဗျာ